တော်ရှင်များခင်ဗျာတရုတ်နိုင်ငံအနေနဲ့နိုင်ငံပိုင် TV ရုပ်မြင်တန်ကြားနဲ့ရေဒီယိုဌာန၃ခုပေါင်းစည်းလိုက်ပြီးတော့ Voice of China လို့ခေါ်တဲ့သတင်းမီဒီယာကြီးတစ်ခုဖြစ်ဖွဲ့စည်းလိုက်ပါပြီ။တရုတ်သမ္မတရှီကျင်းပင်ကတရုတ်နိုင်ငံဟာကမ္ဘာတည်ငြိမ်ငြိမ်းချမ်းဖွံ့ဖြိုးရေးလှုပ်ဆောင်ပေးနေတယ်ဆိုတဲ့ပုံရိပ်ပေါ်လာအောင်တရုတ်သတင်းမီဒီယာတွေကပြုပြင်ပြောင်းလဲရေးလုပ်ရမယ်လို့ပြောပြီးအခုလိုပေါင်းစည်းလိုက်ပြီလို့တရုတ်အစိုးရရဲ့ဆင်ဟွာသတင်းဌာနကပြီးခဲ့တဲ့အပတ်တမှာကြေညာခဲ့တာပါ။အရင်ပြည်တွင်းဝါဒဖြန့်မှုအဓိကလုပ်နေတဲ့တရုတ်အစိုးရမီဒီယာတွေအနေနဲ့အခုကမ္ဘာစီးပွားရေးမှာဘလို့ဖြစ်လာနိုင်ပါသလဲဒီအကြောင်းကို VOE သတင်းတောက် Victor BD ပြီးမြန်ထားတာကိုကိုဝင်းမြန်ကပြောပြပေးပါလိမ့်မယ်ခင
်ဗျ။တရုတ်သမ္မတရှီအနေနဲ့သမ္မတနေရာမှာစိတ်တလောက်ဆက်နေနိုင်ဖို့တရုတ်ပြည်သူ့ကွန်ဂရက်ပါတီကအရင်သမ္မတသက်တမ်းကန့်သက်ထားတာကိုဖျက်ပေးပြီးမှအခုလည်းသမ္မတရှီပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ပေါ်ရေးကဘာမှာကြည့်ကောင်းလာအောင်လုပ်ပေးဖို့ Voice of China တရုတ်အသံကိုပေါင်းဆက်ထူထောင်လိုက်တာပါ။ကမ္ဘာမှာတရုတ်တန်ခြေခြေလောင်လောင်နဲ့အားကောင်းကောင်းကြားနေအောင်ဒီ Voice of China မှာ CCTV လို့အတူကောက်ခေါ်တဲ့တရုတ်ဗဟုရုပ်မြင်သံကြားဌာန China Radio International ခေါ်တရုတ်နိုင်ငံတကာအသံနဲ့ China National Radio ခေါ်တရုတ်မျိုးသားတန်သတင်းဌာနတွေကိုတရုတ်ကွန်မြူနတီပါတီရဲ့လူမှုဆက်ဆံရေးဌာနအောက်မှာပေါင်းဖွဲ့လိုက်တာပါ။တချို့အနောက်နိုင်ငံသတင်းမီဒီယာဌာနတွေကတော့ဒါဟာတရုတ်ကွန်မြူနတီပါတီအနေနဲ့အများပြည်သူအမြင်နဲ့ကမ္ဘာမှာတရုတ်ပုံရိပ်ကောင်းလာအောင်လုပ်ဖို့ပေါင်းစည်းလိုက်တဲ့ကမ္ဘာအကြီးဆုံးဝါဒဖြန့်ရန်ကြားကြီးဖြစ်တယ်လို့ဆိုနေပါတယ်။တိုကီယိုခြေဆိုင်မဟာပြည်ဝါဒီလိုက်ဂျပန်ဖွဲ့ကသုတေသီဂရန်နျူဆမ်ကတော့ဒါကတရုတ်ရဲ့အောင်မြင်ပြီးသားကမ္ဘာမီဒီယာချက်ချင်မှုအပေါ်ဆက်လုပ်သွားမှာဖြစ်တယ်လို့အခုလိုဆိုပါတယ
်။ Some very good job already in having things like the China Daily
and ဒီနိုင်ငံနဲ့ဒီနေရာမှာအလုပ်ဖြစ်အောင်အများကြီးလုပ်ပြီးနေပါပြီ။ဥပမာတရုတ်ပြည်သူနေစဉ်သတင်းစာကိုအမေရိကန်ကထင်ရှားတဲ့သတင်းစာတွေထဲမှာဈာညထည့်ပေးတာမျိုးနောက်ဟိုတယ်မှာတွေ့နေရတဲ့နိုင်ငံအခြေဆိုင်တရုတ် TV network သတင်းတွေမှာလည်း professional သတင်းကြွန့်ကျင်မှုရှိထားပုံနဲ့တရုတ်နိုင်ငံမှာဖြစ်နေတာတွေကိုတင်ဆက်နေတာအပြင်ဒါတွေအားလုံးတဒန်နဲ့ထွက်တဲ့ပုံနဲ့ထိတ်ဆက်ဝါဒဖြန့်ပြီးတရုတ်ကိုစာနာပေးနိုင်တဲ့ပြည်သက်မျိုးရှိလာအောင်ပြင်မှတ်ထားတဲ့နိုင်ငံတွေမှာလုံနိုင်နေပါပြီ
။ဒါပေမဲ့တရုတ်နိုင်ငံအတွင်းသတင်းမီဒီယာဖိနှိပ်ချိန်ချောက်မှုတွေကြောင့်ကမ္ဘာအဆင့်ကိုတက်ရမှာအကန့်အသတ်စင်ခေါ်မှုတွေကတော့ဆက်ရှိနေနိုင်တယ်လို့သူကဆက်ပြောပါတယ
်။ He talks about spreading the word overseas but
ပြောသမားကပြောသတင်းတွေကိုနိုင်ငံများမှာပြန့်အောင်ဖြန့်ဖြူးနိုင်ဖို့ပြောလာတယ်ဆိုပေမဲ့နိုင်ငံသတင်းတောက်တွေအနေနဲ့အထူးသဖြင့်ဗီဂျင်းအခြေစိုက်အနောက်နိုင်ငံသတင်းတောက်တွေဆိုရင်ပေါ့နော်ဒီစာရဖို့ခက်ခဲလေးရှိပါတယ်။သူတို့ထောင်လိုင်းရင်းတွေကလည်းအနောက်ရက်ပေးလို့ရှိပါတယ်။သူတို့ရေးတာတွေကိုအနီးကစောင့်ကြည့်လို့ရှိပါတယ်။တို့တခုခုမှားရင်းမိရင်ပိုနောက်ဆက်ခံရတယ်ဖိအားပေးခံရပါတယ
်ဒီသူတီနေဆံကဆက်ပြီးဝီဂါရေးပြင်တိဘက်ရေးဖလန်ကုန်းဘာသာရေးလှုပ်ရှားမှုတွေမှာလည်းတရုတ်စိုးရရဲ့သတင်းမီဒီယာပေါ်စောင့်ကြည့်ထိန်းချုပ်မှုတွေရှိနေပေမဲ့အခုလိုသတင်းဌာနတွေချက်ထွန်းတာအပြင်နိုင်ငံတကာတက္ကသိုလ်တွေနဲ့မူဝါဒလေ့လာရေးအဖွဲ့တွေမှာလည်း Confucius Institute အဖွဲ့မျိုးနဲ့ချက်ထွန်းလာတာကြောင့် Australia New Zealand နဲ့ American နိုင်ငံမှာတောင်ဝါဒဖြန့်မှုကတစုံတရာထိရောက်လာနေတယ်လို့ဆိုပါတယ
်။ In all these countries there is a range of opinion.
ဒီနိုင်ငံတွေအားလုံးနဲ့မှာတရုတ်နဲ့ပတ်သက်ပြီးချင်းမြင့်ချက်နဲ့ခံစားချက်တွေအမျိုးမျိုးဖြစ်နေပါပြီ။တချို့ကအဆိုးမြင်ရတယ်ဒါပေမဲ့တချို့အတွက်တော့တရုတ်နိုင်ငံရဲ့ပုံရိပ်ကိုငြင်းငြင်းသာသာလေးဖြစ်အောင်လို့ဖန်တီးယူတဲ့နေရာမှာအတိုင်းအတာတစ်ခုထိအောင်မြင်နေတာကိုတွေ့ရပါတယ
်။ဒါပေမဲ့လည်းတရုတ်နိုင်ငံကသတင်းတောက်တွေကိုနိုင်ငံတကာမှာကောင်းကောင်းမွန်မွန်ဆက်ဆံနေတယ်လို့တရုတ်နိုင်ငံဘက်ကပြန်ဆက်ဆံပြီးသတင်းစုံစမ်းခွင့်လွတ်လွတ်လပ်လပ်ပေးမှာဒါတရုတ်ပုံရိပ်ကဘာမှာကောင်းလာနိုင်မှာဖြစ်ပြီးအခုလိုတရုတ်ကလိုချင်တဲ့ပုံစံအများအမြောက်ဝါဒဖြန့်ဖိလုပ်နေရင်တော့ထူးမှာမဟုတ်ဘူးလို့သူတေတီမျိုးစံကဆက်ပြောခဲ့ပါတယ်ခင်ဗျ
။ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။